စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့သခိုင်းတိုင်းနဲ့မကွေးတိုင်းအတွင်းကျေးရွာတွေကမနာမကျန်းဖြစ်သူတွေမြို့ပေါ်မှာဆေးဝါးတက်ရောက်ကူတာဖို့အခက်အခဲတွေရှိနေတယ်လို့ဒေသခံရွာသူရွာသားတွေကပြောပါတယ်။ဆေးကူတာဖို့အတွက်အသေးစိတ်စစ်ဆေးခံရတာတွေရှိတယ်လို့ဆေးဝါးတွေလည်းအလွယ်တကူတည်ဆောင်ခွင့်မရတဲ့အကြောင်းပြောပါရယ်။စကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကစစ်ရှောင်းတွေရဲ့အခြေအနေသတင်းပေးပို့ချက်ကိုကိုစောဝင်းလိုင်ကပြောပြပေးပါမယ်ရှင်
။စစ်တပ်ဘက်ကလည်းမြေရှင်းလင်းရေးထိုးစစ်ဆင်နေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းတွင်လေကြောင်းကနေပါဒေသခံကာဝေးတပ်တွေကိုပစ်ကတ်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပြီးဒေသခံနေအိမ်တွေမိလောင်ပျက်စီးဆုံးရှုံးခဲ့ရသလိုထောင်နဲ့ချီတဲ့ဒေသခံတွေတောတောင်နေတဲ့တင်းရှောင်နေကြရတာပါ။စစ်ဘေးရှောင်တွေထဲမှာတက်ကြီးရွယ်အိုနာမကျန်းနေပေါဝင်ပြီးနီးစပ်ရာမြို့ပေါ်ကိုစေဝါတယောက်ကုသမယ်ဆိုရင်စစ်ကောင်စီတပ်တွေရဲ့စစ်ဆေးမှုတွေအပြင်ဖမ်းဆီးမှာကိုစိုးရင်ရတဲ့အတွက်အဆင်ပြေသလိုကုသနေရတယ်လို့မြောင်မြို့နယ်မှာစစ်ဘေးရှောင်တွေကိုကူညီပေးနေသူတဦးကပြောပါတယ
်။ဥပမာသွားပြီးကုရမယ်ဆိုလို့ကျင်းတော့အခက်အခဲဖြစ်တယ်ဗျ။ဟိုမြို့ပေါ်တွေမှာသူကြတော့လေဟိုမြို့ပေါ်မှာသွားကုရမြို့ပေါ်မှာသွားပြီးတော့ကုလို့ကျင်းရင်အခန်းခံမှာမျိုးရည်မျိုးဖမ်းခံမှာမျိုးဖြစ်တာမျိုးရည်လို့ဆိုလို့ကြောက်တော့တယ်ဘာဖြစ်လဲကြည့်ရမှာရှိတဲ့အဲတို့ဒီ next မှာနေပေါ့ကျွန်တော်ဒီစီစီအားနေလည်းကုတာများလားပေါ့ဗျာဟုတ်စစ်တာစီရမျိုးကျွန်တော်မျိုးပေါ်တက်ပြီဆိုရင်စစ်တာစီရမျိုးတွေလောက်တယ်ဗျာလောက်တော့ကျွန်တော်ပြောမတင်ခိုင်းဖမ်းတယ်ဖမ်းပြီးတော့ကျွန်တော်ငွေတောင်းတယ်အဲအဲ့လိုမျိုးပေါ့တော်ပြီးတောင်းလိုက်ဆိုတော့တော်တယ်ပတ်စံမရှိတော့ပြန်ယူရမှာစိုးတာမျိုးတွေမျိုးတွေဆိုပြီးတော့မသွားကြတာပေါ့ကုကြဘူးပေါ့အဲမျိုးပေါ်သွားပြီးတော့မကူကုဒီကျွန်တော်ဒီနေမှာကျွန်တော်မျိုးပေါ်သွားပြီးကုတယ်ဘယ်လိုဆိုတော့တော်တော်မရှိကြဘူး
စကိုင်းတိုင်းအတွင်းစစ်ကောင်စီရဲ့နယ်မြေရှင်းလင်းတဲ့ကာလမှာအိမ်ပေါင်း1000ကျော်မိလောင်ဆုံးရှုံးခဲ့ရတယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်။စစ်ဘေးရှောင်ရွာသူရွာသားတွေလည်းထောင်ထဲချီရှိနေပါတယ်။စစ်ကောင်စီဘက်ကတော့အရသားတွေရဲ့လူနေအိမ်ခြေတွေကိုသူတို့မိမရှို့တဲ့အကြောင်းနဲ့အရသားတွေကိုထိခိုက်နှစ်နာအောင်မလုပ်တဲ့အကြောင်းပြောဆိုနေပါတယ်။အလားတူပဲမကွေးတိုင်းမှာဆိုရင်ဖြားနာတဲ့ဒေသခံရွာသူရွာသားတွေအတွက်စေဝါကုသဖို့အခက်အခဲတွေရှိနေပါတယ်။မကွေးတိုင်းကံကောမြို့နယ်နန်းခါကျေးရွာမှာဆိုရင်စစ်ဘေးရှောင်ရွာသူရွာသားတွေတောတောင်နေထဲမှာပဲနေထိုင်နေကြရပါတယ်။စေဝါကုသဖို့ခက်ခဲတဲ့အပြင်စေဝါဝယ်ယူရာမှာလည်းစစ်ကောင်စီရဲ့တင်းကြပ်စွာစစ်ဆေးတာတွေကြောင့်အခက်အခဲတွေရှိနေတယ်လို့ဒေသခံတဦးကအခုလိုပြောပါတယ်
။စေဝါကလည်းကအော်ကံကောမြို့ကိုပါလဲဝယ်လို့ပြန်လာဘူးဗျ။ဒါပေမဲ့ကလေးတွေကြံလို့ပါ။ရွာထဲမှာပြည်စောကြီးတွေပါတယ်။ဟောဟန်တာဝီကုကားတွေကြားမှာဆန်းနေတယ်ပေါ့။ကျွန်တော်အထက်ကတော့လာရရင်လုံးလို့မရဘူးကြ။နည်းနည်းလေးကြာခုဘယ်ဟိုချင်းစစ်တို့ဒီကိုကျင်းတို့ဝယ်လွန်ဆုံးဝယ်လားနှစ်ကသုံးကလောက်ပဲရတာပေါ့ဟိုလိုကြီးအများကြီးဝယ်လို့မရဘူး။အဲတော့သူတို့ကမြားလွန့်တင်းတော့တာလေအဲ့လိုမျိုး PDF တွေထောက်ပံ့ရတာအများလို့ဆိုခန်းတာလေ။ကျွန်တော်ဆရာတော်ဖရာကြီးရဲ့ဖွင့်ထားတဲ့အခမဲ့စီကံလစ်ပံတော်မှာဖွင့်ထားတဲ့စီကံမှာလည်းသူကဖိုင်ပြီးမှဒီနိုင်ပါတယ်တက်ပြီးမရှိတာလို့ရင်းလာတယ်အဲ့စီကံလည်းပါအတုံးကြီးကြီးလိုများတဲ့တော့ကျွန်တော်တို့ဒီဆက်တင်မှာစေဝါကုသမှုကုလတိုင်းမှာတော်တော်ခက်ခဲရပုံလို့ပေါ့
နန်းခါရွာကစစ်ဆောင်နေဟာတောတောင်နေတဲ့တင်းဆောင်နေရပြီးအသက်ကြီးရင်သူတွေဟာပင်ပန်းနဲ့ဒဏ်တွေကြောင့်တေဆုံးရတာတွေလည်းရှိသလိုတောတောင်နေထဲမှာအစိတ်ရှိတရဝါတွေကြိုက်ခံရတာကြောင့်တေဆုံးတာတွေလည်းရှိတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်စစ်ဆေးရေးဂိတ်တွေမှာဈေးဝယ်ကားတွေကိုစစ်တပ်လုံခြုံရေးတပ်ဖွဲ့တွေအသေးစိတ်စစ်ဆေးပြီးအစားအစာတွေနဲ့ဈေးဝါတွေကိုအကန့်အသတ်နဲ့ပဲတည်ယူခွင့်ပြုတာကြောင့်လည်းနာမကျန်းဖြစ်သူတွေအတွက်စေဝါကုသဖို့အခက်အခဲဖြစ်နေရတယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောကြပါတယ်ခင်ဗျာ